ရခိုင်ပြည်နယ်အတွင်းတနေ့တခြားစူးဝါလာတဲ့အခြေအနေတွေပေါ်မှာစိုးရိမ်မကင်းဖြစ်တဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကူဆလဲခရစ်စတင်းဘဂနာကရခိုင်မျိုးသားပါတီကိုပြောဆိုတော့ပါတယ်။ရခိုင်ပြည်ထနာကိုစူပေါင်းအဖြစ်ရှာနိုင်ဖို့အတွက်ရခိုင်ပြည်နယ်ထိလာရောက်ပြီးတော့အားလုံးနဲ့ဆွေးနွေးစကားပြောဆိုနေတာဖြစ်တယ်လို့ရခိုင်မျိုးသားပါတီနဲ့တွေ့ဆုံပြီးအထွတ်မှာအထူးကူဆလဲခရစ်စတင်းဘဂါက VOA ကိုပြောပါတယ်။အထူးကူဆလဲခရစ်စတင်းဘဂနာဟာရခိုင်ပြည်နယ်အပါဝင်မြန်မာနိုင်ငံကိုအချိန်ကြီးလာရောက်ပြီးတော့ဒီအစိုးရအပါဝင်လွှတ်တော်အမတ်တွေနဲ့လည်းအချိန်ကြီးတွေ့ဆုံခဲ့ပြီးသူဖြစ်ပါတယ်။သူတို့နဲ့တရားတွေ့ဆုံစဉ်မှာတော့ရခိုင်ပြည်နယ်အခြေအနေတစ်နှစ်တခြားဆိုးဝါးလာတဲ့အပေါ်မှာစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းအထူးကိုယ်စားလှယ်ခရစ်စတင်းဘဂနာကပြောဆိုခဲ့တယ်လို့ရခိုင်မျိုးသားပါတီ ANP ပါတီပြောခွင့်ရဒေါ်အေးနုစင်က VOA ကိုအခုလိုပြောပါတယ
်။သူမှလာရတယ်။လာပြီးရဲ့ဆိုရင်တစတစဆိုးရွားပြီးတော့ရခိုင်ပြည်သူတွေရဲ့ထိခိုက်နေတဲ့နေရာမှုတွေကိုပဲမြင်တွေ့ရတာကိုယ်တိုင်ကသူအယံကိုစိတ်မကောင်းဖြစ်မိပါတယ်ဆိုတာနဲ့ပဲသူမိတ်ဆက်လိုက်တယ
်။အစောပိုင်းကတော့အထူးကိုယ်စားလှယ်ခရစ်စတင်းဘဂနာဟာမောင်းတော်မှာရှိတဲ့ဒုက္ခသည်စခန်းကိုတောရောက်ခဲ့တယ်လို့ပဲရခိုင်ပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဦးမြတန်းနဲ့တခြားလွှတ်တော်အမတ်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။လွှတ်တော်မှာတွေ့ဆုံခဲ့စဉ်အတွင်းဒေသအတွင်းနှစ်ဖက်တိုက်ပွဲတွေဖြစ်ပွားမှုအခြေအနေအပြစ်ခတ်ရစဲကြီးအလားအလာနဲ့ညီငယ်ဆိုင်ရာဆွေးနွေးပွဲကိစ္စတွေနောက်တစ်ဖက်နိုင်ငံကိုရောက်နေတဲ့နေရဆွန့်ခွာသူတွေပြန်လည်ဝင်ရောက်လာမဲ့ပေါ်သဘောထားအမြင်တွေမကြာခင်ကျင်းပတော့မယ့်2020ရွေးကောက်ပွဲနဲ့ပတ်သက်တဲ့သဘောထားအမြင်တွေကိုလည်းဆွေးနွေးမေးမြန်းခဲ့တယ်လို့သိရပါတယ်။ခရစ်စတင်းဘဂနာဟာမြန်မာနိုင်ငံကိုနိုဝင်ဘာလ13ရက်နေ့ကရောက်ရှိလာတာဖြစ်ပြီးတော့ရခိုင်ပြည်နယ်ကိုတော့မနေ့နိုဝင်ဘာလ18ရက်နေ့ကရောက်သွားခဲ့ပါတယ်။မနေ့ဖြန်မှာတော့ရခိုင်ပြည်နယ်ကပြန်လည်ထွက်မှာပါ။အထူးကူစလေရဲ့ရခိုင်ပြည်နယ်ခီးစဉ်ကိုလူမှုဝန်ထမ်းကေဇေးနဲ့နေရာပြန်လည်ချထားရေးဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးဦးစောအောင်လည်းလိုက်ပါသွားခဲ့ပါတယ်ခင်ဗျာ။